ဇောဟာပရမဘတ်မှာရလာတဲ့ဒေါန်ဆန်းစကြီးရဲ့ပထမဆုံးအကြိမ်ကနေဒါနိုင်ငံချစ်ကြီးခီးစဉ်အတွင်းမြန်မာအရေးလှုပ်ရှားနေတဲ့ကနေဒါလွှတ်တော်အမတ်များအဖွဲ့နဲ့တွေ့ဆုံဖို့အစီအစဉ်ရှိကြောင်းကနေဒါလွှတ်တော်မြန်မာမိတ်ဆွေများအဖွဲ့ဥက္ကဋ္ဌရုံးက VOA ကိုပြောပါတယ်မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူထားတာအတော်များများကိုသမ္မတဦးသိန်းစင်အစိုးရလက်ထက်မှာကနေဒါအစိုးရကယူသိမ်းခဲ့ပေမဲ့လက်နက်ရောင်းဝယ်ရေးအပါအဝင်လူပုဂ္ဂိုလ်တဦးချင်းစီနဲ့ကုမ္ပဏီတချို့ကိုတော့ပြည်ပင်ထားတဲ့ဖြစ်ပါတယ်မန်အင်ဂျင်နီယာကအပြည့်စုံကိုပြောပြမှာဖြစ်ပါတယ
်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်လာဖို့ရှိနေတဲ့ကနေဒါခီးစဉ်အတွင်းကနေဒါလွှတ်တော်ကိုလာရောက်ဆွေးနွေးဖို့ရှိကြောင်းနဲ့လွှတ်တော်ပြင်ပမှာကနေဒါလွှတ်တော်မြန်မာမိတ်ဆွေများအဖွဲ့ဥက္ကဋ္ဌဘရုစ်စတန်တန်နဲ့တိကျအလွတ်သဘောတွေ့ဆုံဖို့ရှိကြောင်းBruce Stanton မျိုးရဲ့ကြောက်ခွင့်ရအမျိုးသမီးက VOA ကိုပြောပါတယ
် Mr. Stanton will in fact be meeting with her but it's not an official meeting here on
Mr. Stanton နဲ့ဒေါက်တာဆူတီတွေ့ဆုံဖို့ရှိပါတယ်ဒါပေမဲ့လွှတ်တော်ပြင်ပမှာတီးတန့်အလို့တွေ့ဆုံမှာဖြစ်ပါတယ
် Parliamentary Friends of Burma PFOB လို့ခေါ်တဲ့ကနေဒါလွှတ်တော်မြန်မာမိတ်ဆွေများအဖွဲ့ကို2006ခုနှစ်ဒီဇင်ဘာလမှာမြန်မာဒီမိုကရေစီရေးကိုစိတ်ဝင်စားတဲ့ကနေဒါလွှတ်တော်အမတ်ပေါင်း25ဦးနဲ့စတင်ဖွဲ့စည်းခဲ့တာပါအထူးသဖြင့်2009ခုနှစ်ရွှေဝါရောင်တန်ခါလှုပ်ရှားမှုအပြီးမြန်မာနောက်ဖက်စစ်ဆိုးရအပေါ်ကနေဒါနိုင်ငံကစီးပွားရေးအရပြစ်မှတ်ထားပိတ်ဆို့အရေးယူဖို့ PFOB အဖွဲ့ကဦးဆောင်လှုပ်ရှားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း2011ခုနှစ်မှာသမ္မတဦးသိန်းစင်ဦးဆောင်တဲ့အရသားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်ကနေဒါအစိုးရဘက်ကစီးပွားရေးပိတ်ဆို့မှုအတော်များများကိုဖြေလျှော့ပေးခဲ့ပေမယ့်လက်နက်ရောင်းဝယ်ရေးအပါအဝင်စစ်ဗိုလ်ချုပ်ဟောင်းနေနဲ့သူတို့နဲ့နှိစက်တဲ့ခရိုနီလုပ်ငန်းရှင်တွေကိုပြစ်မှတ်ထားပိတ်ဆို့ထားစေဖြစ်ပါတယ်။ဒေါက်ဆာစုကြည်လာရောက်ဖို့ရာထားတဲ့ကနေဒါခီးစဉ်အတွင်းမှာစီးပွားရေးပိတ်ဆို့မှုတွေနဲ့ပတ်သက်လို့ကနေဒါအစိုးရနဲ့ဆွေးနွေးဖို့ရှိတယ်လို့မျှော်လင့်ကြောင်းကနေဒါနိုင်ငံရောက်မြန်မာအရေးလှုပ်ရှားနေသူကိုစီသူကပြောပါရယ်
။ဒေါက်ဆာစုကြည်ကအများတော့သူကတိုင်းပြည်နဲ့ပြည်သူအတွက်ပဲကြည့်တယ်။သူက personal life မကြည့်ဘူးကျွန်တော်တို့ကဆိုတော့ဘာလို့ကဒေါက်ဆာစုကြည်ရောက်လာရင်ဒီပေးဖို့တားမြစ်ထားတဲ့အရာတွေအားလုံးဖြည့်ပေးဖို့ကျွန်တော်မျှော်လင့်ရတော့တော့ဒေါ်စုကတော့တောင်းဆိုမယ်ဒါပေမဲ့ဒီဘက်အစိုးရအနေနဲ့ကြတော့လေသူတို့ရဲ့ဥပဒေအရဒီလိုမျိုးတချို့ဒီစစ်အာဏာရှင်တွေခရိုနီတွေရဲ့လောက်ရက်တွေနဲ့အပါအဝင်တချို့ငွေပြူငွေမဲတွေကိုသူတို့တိုင်းပြည်ထဲမှာဝင်လာပြီးတော့ရှော့ဖို့အတွက်မဖြစ်လာအောင်ဆိုပြီးတော့တားဆီးပေးဖို့ရတဲ့ဥပဒေရှိတဲ့အတွက်ကြောင့်လို့ 100% ကြီးလုံးလုံးလျှောက်လျှောက်ကြီးတော့ကနေဒါအစိုးရအနေနဲ့ရှော့ပေးမယ်လို့တော့မထင်မိဘူးဗျ
2015ခုနှစ်မတ်လမှာကနေဒါအစိုးရဟာမြန်မာနိုင်ငံကိုတွင်းကုန်ဦးစားပေးရှော့ပေါ့မှုအစီအစဉ်နဲ့အစီအစုံနိုင်ငံတွင်းကုန်အဆင့်ဖြစ်ပြန်လည်သတ်မှတ်ပေးခဲ့တဲ့အတွက်ကနေဒါရောက်မြန်မာတွင်းကုန်တွေရဲ့အခွန်ဟာအထူးရှော့ပေါ့ခွင့်ရမှာဖြစ်ပါတယ်။ကနေဒါအစိုးရရဲ့ဖိတ်ကြားချက်နဲ့ဇွန်လ9ရက်နေ့မှာလာရောက်ဖို့ရှိတဲ့ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်လို့တော့နိုင်ငံတော်တိုင်းနိုင်ငံရုံးကအခုချိန်ထိပြေဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး။မေလ9ရက်နေ့မှာတော့တိုရန်တိုမြို့မှာမြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့ရှိကြောင်းစီစဉ်သူတွေကပြောပါရယ်။ကနေဒါနိုင်ငံကဒေါက်ဆန်းစုကြည်ကို2008ခုနှစ်မေလမှာဂုံတူးဆောင်နိုင်ငံသားစုချီးမြှင့်ခဲ့ပါရယ်။ဒေါက်ဆန်းစုကြည်ဟာနာမည်ကျော်တိုရန်တိုတက္ကသိုလ်ကနေဂုံတူးဆောင်ပါရတူဘွဲ့ကို1993ခုနှစ်မှာပေးအပ်ချီးမြှင့်ခံခဲ့ရပြီး2011ခုနှစ်မှာတော့အော်တဝါမြို့မှာရှိတဲ့ကာလီတန်တက္ကသိုလ်ကနေဒေါက်ဆန်းစုကြည်ကိုဂုံတူးဆောင်ပါရဂူဘွဲ့ချီးမြှင့်ခဲ့ပါတယ်ရှင်